ရင်းမြစ်တဲ့ကြိုင်းစိတ်ကြီးအခြေဆိုင်စစ်ကောင်စီတပ်ရင်းသုံးခုကို KNLA ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့ရဲ့ဗိုလ်ထုနေကစီးနှင်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒီနေ့အထိလည်းကြိုင်းစိတ်ကြီးအနီးဝန်းကျင်မှာတိုက်ပွဲတွေရှိနေပါတယ်။ကြိုင်းစိတ်ကြီးအနီးစစ်တပ်ဘက်ကလေကြောင်းနဲ့ပစ်ခတ်တိုက်ခိုက်မှုတွေလည်းဆက်ရှိနေပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုတော့မဆုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကရင်မျိုးသားစီယုံတပ်မဟာ6နယ်မြေတဲ့ကကြိုင်းစိတ်ကြီးမျိုးရဲ့အခြေဆိုင်စစ်ကောင်စီတပ်ရင်းသုံးခုကိုKNLA နဲ့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့အထိအနီးဝန်းကျင်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်နေတာကြောင့်အရက်သားထိခိုက်မှုတွေရှိနေတယ်လို့မြို့ကန်တွေကပြောပါတယ်။တိုက်ပွဲအတွင်းမှာနှစ်ဖက်အပြန်အလှန်ထိခိုက်မှုတွေဖမ်းဆီးခံရမှုတွေရှိတယ်လို့သိရပါတယ်။KNLA ပူးပေါင်းတပ်ဖွဲ့ဝင်တွေကနေစစ်ကောင်စီတပ်ရင်းမှုဇနီးတအူအပါအဝင်တပ်မိသားစုဝင်တချို့ကိုဖမ်းဆီးရမိပေမဲ့လက်နက်တပ်ဆင်ထားခြင်းမရှိတဲ့သူတို့အားလုံးကိုပြန်ပြီးတော့လွှတ်ပေးလိုက်ပြီလို့အမည်မဖော်လိုတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တအူက VOA ကိုပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာခရိုင်ဌာနကနေသတင်းထုတ်ပြန်လိမ့်မယ်လို့လည်းဆိုပါတယ်။အဖမ်းဆီးခံရတဲ့သတင်းတွေနဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုနိုင်သေးပါဘူး။ဒီကနေ့မှာတော့ပူပေါင်းစစ်ကြောင်းတွေပြန်ထွက်မယ်လို့ယူဆတဲ့လမ်းကြောင်းကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့လည်းအဲ့ဒီဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ကပြောပြပါတယ်။ကျိုင်းစစ်ကြီးသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။စစ်ကောင်စီရဲ့ရုပ်တံသတင်းမှာတော့ကျိုင်းစစ်ကြီးနယ်မြေကန်အခြေစိုက်စစ်ဗျူဟာနဲ့တရင်ဌာနချုပ်တွေကို KLLA တပ်မဟာ6နဲ့ PDF တွေက January 4ရက်နေ့မနက်ပိုင်းတုန်းကအင်အားအလုံးရင်းနဲ့တိုက်ခိုက်ခဲ့တယ်လို့ကြေညာခဲ့ပါတယ်။တပ်ဌာနချုပ်တွေရဲ့အရေးကြီးအဆောက်အဦတွေကိုခုခံကာကွယ်နိုင်ခဲ့ပြီးတော့တပ်ခြံစည်းရိုးနဲ့ကပ်နေတဲ့လူနေထိုင်ခြင်းမရှိတဲ့အဆောက်အဦတွေကိုမီးရှို့ပြီးတော့ပြန်ပြီးစုခွာသွားတယ်လို့ဆိုပါတယ်။ရုပ်အလောင်းတချို့နဲ့လက်နက်ခဲယံတွေကိုတင်စီရမိတယ်လို့လည်းစစ်ကောင်စီကကြေညာခဲ့ပါတယ်။ကျိုင်းစိတ်ကြီးမြို့ကန်တူကတော့စစ်ကောင်စီစခန်းဘက်မှာဒီကနေ့မနက်ပိုင်းလက်နက်ငယ်အတန်းကြီးကြားနေရပေမဲ့နှစ်ဖက်ပစ်ခတ်တိုက်ခိုက်တဲ့တိုက်ပွဲပုံစံတော့မဟုတ်ဘူးလို့အခုလိုပြောပြပါဗျ
။၃ရက်နေ့ည9နာရီလောက်မှာစပစ်ပါလား။ည9နာရီလောက်ပြီ7နာရီကျော်လောက်မှာညရက်တော့ရက်တော့လို့4ရက်နေ့မနက်9နာရီပုံမှာပြည်တော်တနီကုန်မှာငင်းတော့မပြည့်တော့ဘူး။ဟိုလက်နက်ငယ်ကြီးပေါပေါကောင်းတဲ့ဆန်းစက်ကြားတယ်။ကြားပြီးတော့ဒီရင်တလာလေဒီရင်ဝဲနေတယ်ဝဲပြီးတော့ဒီရင်တော့ဗာမပြစ်ပြန်ပြန်သွားတယ်အခုလက်နဲ့ဒီတလုံးပြစ်ထောက်တော့ကြားတယ
်မင်းတို့ကလေရင်ဘုံကျဲတိုက်ခိုက်တာကြောင့်အရက်သားထိခိုက်ဒဏ်ရာရသူ5ဦးရှိခဲ့ပါတယ်အဲ့ဒီထဲကဒဏ်ရာပြင်းထန်တဲ့ Robert Chan လောက်သား2ဦးကိုမွန်ပြည်နယ်မော်လမြိုင်ဆေးရုံကိုပို့ဆောင်ထားတဲ့အကြောင်းမြို့ခံတဦးကပြောပြပါတယ
်ဘက်ပါကတော့ Robert ဆေးရုံမင်းကြီးဟင်းရောက်တော့ဆန်လောက်တဲ့ရောက်ကြသည်တောင်ဦးဟုတ်ဆူရင်းမှာအဲ့နာမကြားတော့အဲ့တော့အစားမှန်တော့ရောဆင်ရဇမကြီးကြီးမမဆိုလို့အစ်တော်ကတိကကလေးမလေးဆင်ရဘူးမွန်ရံဆေးရပူလာရတယ်
တိုက်ပွဲကြောင့်ထောင်ထဲချီတဲ့ဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ဘေးလွရာကိုထွက်ပြေးတန်းရှောင်နေကြရပါတယ်။သူတို့အတွက်စားတောက်နေထိုင်ရေးစားတဲ့အရေးပေါ်အကူအညီတွေလိုအပ်နေကြတယ်လို့ဒေသခံတွေကပြောပါတယ်လူမှုကွန်ရက်တွေပေါ်မှာတော့စစ်ကောင်စီခလာရတစိပ်ပါတရင်ဝင်အတွင်းတွာလာနေကြတဲ့ KNLA ပူပေါင်းတပ်ဖွဲ့ဝင်တွေရဲ့ဓာတ်ပုံတွေကိုမြင်ရပါတယ်။စခန်းနေတချို့မီးလောင်ထားတဲ့ပုံတွေကိုလည်းတွေ့ရပါတယ်။အဲ့ဒါတွေကတော့ကြိုင်းစိတ်ကြီးအခြေဆိုင်ခလာရတရင်တချို့ကပုံတွေဖြစ်တယ်လို့ဆိုပေမဲ့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူးရှင
်။ရှင်ပြည်နယ်ကြိုင်းစိတ်ကြီးဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြသွားတာဖြစ်ပါတယ်။